သစ္စာတန်ရုပ်ပါဠိတော်မှာလာရှိတဲ့သီသပါဝနတောက်တံတရားဒေသနာတော်ဖြစ်ပါတယ်နော်ဧဝမေသုတံဧကံသမယံဘဂဝါသာဝတိယောဘာကမဝါကောသံပိယဝိဟရတိသီသပါဝနေဧဝဗန္တိကတ္တဝရှင်မကတ္တဝမေမယဖျားတပိရောအနန္ဒာတိဧဝဤသို့လျှောက်ထားအလတ္တံတိအတိုင်းဘဂဝတောဘုံတော်ချုပ်ပတ်တံခင်ဖျားရှိဤအန္တိကထန္တဝမောက်မှာဤတံတုတ်တံဤတိသမဝန္တာတောက်တံကိုအင်းဤသို့သူတံနဂမတာဆောင်ထားလျာပါသည်မြတ်စွာအရှင်ဘုရားပထမသင်္ကန္နာပွဲမှာရှင်မကတ္တဘမထေရမြတ်ကမိတော်မူတဲ့အတွက်ရှင်အနန္ဒကိုရောမြတ်ကဘုရားရှင်ထံမှဒီတုတ်တံကိုသူနဂမတာဆောင်ထားခဲ့ရဖို့ကိုပြန်လည်လျှောက်ထားနေပါတယ်နော်ဧကံတမယခတပါ၌ဘဂဝါဘုံတော်၆ပါးတခင်ဘုရားရှင်သည်ကောသံပိယကောသံမိပိ၌တိသပါဝနေယင်းတိုက်တော်၌ဝိဟရတိသင်္သောဆန္ဒတော်မူဆဲဖြစ်ပေ၏တချိန်ဘုန်းကြီးတို့မြတ်စွာဘုရားတခင်ကိုရောင်မြတ်ကြီးကောသံမိပိယင်းတိုက်တော်တစ်ခုမှာသင်္သောဆန္ဒတော်မူခိုက်ဖြစ်ပါれထိုချိန်ခါမှာညနေကြအခါယဟန်တော်တွေကဘုရားရှင်ထာမတရားနာယူရဆိုတဲ့ရည်ရွယ်ချက်ဖြင့်ချက်ကလာခဲ့ကြပါတယ်နော်အဲဒီချက်ကလာတဲ့အချိန်ခါမှာဘုရားရှင်ကပါလို့တဲ့အထာကောဘဂဝါပရိဒ္ဓာနိတိသဘောပါဏာနိပါဏိနာကေတဝါဘိက္ခုအမန္တေတိအထာကောဒုက္ခ၌ဘဂဝါဘုံတော်၆ပါးသခင်ဘုရားရှင်သည်ပရိဒ္ဓာနိအနည်းငယ်ကုန်သောတိသဘောပါဏာနိယင်းတရွတ်တော့ဟောပါဏိနာလက်တော်ဖြင့်ခေတဝါယူ၍ပြေကူရန်တော်ကိုအမန္တတိမင်ကြတော်မူ၏ယင်းတည်းရွက်ကလေးအနည်းငယ်ကောက်ယူပြီးတော့ဘုရားရှင်ကလက်ဝါးပေါ်မှာတင်ပြီးတော့ယဟန်တော်တွေကိုမေးကြည့်တယ်ဘယ်လိုမေးလဲတန်ခိမင်းညတာဘိခဝေကတမနုခောဘုဒ္ဓရာယာနိဝါမယပရိဒ္ဓာနိတိသဘာပါဏာနိပါဏိနာခိဌာနိယတိတံဥပရိတိသဘာဝနိဘိခဝေရှင်သာယံတော်တန်တော်ငါဗျာမေတော်မူမြတ်မေခွန်းခွန်းတုံးမေသင်္ချေတံသင်္ချေတာတို့သည်ကိမေညာထအတော်အောင်မေမှတ်တည်းယူဆကြကုန်သည်ယာနိဝမယပရိဒ္ဓာနိတိသဘာပါဏာနိပါဏိနာကိဌာနိမယငါဗျာသည်ပရိဒ္ဓာနိအနည်းငယ်ကုန်သောယာနိဝပါဏာတိသဘာပါဏာနိအခြင်းရင်းတရွတ်တို့ကိုပါဏိနာလက်တော်ဖြင့်ကိဌာနိယူထအကုန်၏တဏိတုယင်းတရွတ်တို့သည်တန်တီရှိကြလေကုန်၏ယတိတံဥပရိတိသဘာဝနှင့်ဥပရိတိသဘာဝနှင့်ယင်းတိုင်တို့ယင်းတိုင်ပင်တို့အထက်၌တည်ရှိကြကုန်သောတိသဘာဘာဏနှင့်ယင်းတရွတ်တို့သည်တန်တီရှိကြလေကုန်၏ကတမနုခောဘုဒ္ဓရာအဘယင်းတရွတ်တို့သည်ကဘုဒ္ဓရတလုံး၍မြတ်ပြကြပါကုန်သနီလက်တော်ပေါ်မှာဘုရားရှင်ကရင်းတရွတ်ကလေးအနည်းငယ်တင်ပြီးတော့မေးကြည့်တယ်။ငါဘုရားရှင်ရဲ့လက်တော်ပေါ်မှာတည်ရှိနေတဲ့ရင်းတရွတ်နဲ့ရင်းတိုက်တော်တော်လုံးရင်းတိုက်ပင်နေအထက်မှာတည်ရှိနေတဲ့ရင်းတရွတ်တွေကိုတိုင်းတန်နဲ့စကြည့်လျင်ဘယ်ရင်းတရွတ်တွေကပုံမြတ်ပြပါသလဲဆိုပြီးတော့မေးကြည့်တယ်။အဲဒီခါမှာမြတ်ရဟန်းတော်တွေကဘာပြောလဲဟောထားလေအဘမတကဏိဗန္တိဗန္တိမြတ်စွာဘုရားဘဂဝတမြတ်စွာဘုရားသည်ပရိဒ္ဓာနိအနည်းငယ်ကုန်သောတိသဘပဏာနိယင်းတရွတ်တို့ကိုပါဏိနာလက်တော်ဖြင့်ခိဋ္ဌာနိယူထားရယူထားကြပါကုန်၏တာဏိထိုခြင်းတို့ရွတ်တို့သည်ကအဘမတကဏိအနည်းငယ်မြတ်စွာဖြစ်ကြပါကုန်၏အထာကောတကယ်ရှင်စေအာခင်တော်ကတိတောနေဝဘုဒ္ဓရာနိယတိတံတိသဘဝနိအထာကောတကယ်ရှင်စေအဖြစ်သောကဣဒံနေဝဘုဒ္ဓရာနိဣဒံနေဝထိုရင်းတဲ့ရတ္ထောကသာလင်ဘုဒ္ဓရာနိအလွတ်လွန်များပြားရကြပါကုန်၏ယတိတံတိသဘာဝနေဤရင်းတဲ့တော့သဗ္ဗင်ထက်၌တည်ရှိကြကုန်သောရင်းတဲ့ရတ္ထောကသာလင်ဘုဒ္ဓရာနိသာလုံးရများပြားကြပါကုန်၏ဆိုပြီးဒီလိုပြန်လေးလျောက်ထားကြအဲ့ဒီလိုလျောက်ထားတဲ့အချိန်ခါမှာမြတ်စွာဘုရားကအာမိန့်ရှိတယ်ဤဝမိဝခောဘိကဝေဣတိတိဝဘုဒ္ဓံယံဝမယအဘိညာယအနက္ခတာဘိကဝေခြေသာယံတို့ဤဝမိဝခောဤဥပမအတို့သာလင်ယံဝမယအဘိညာယအနက္ခတာ ယံကြည်တရားကိုမြန်ငါပြသည်အမိညာယာထူးသောညာဖြင့်ထို့တွင်သိမြင်ပြီးပဲအနက္ခတမဟောကြအာဟိတန်ထိုတရားသည်ကဧဝမေဝဤဥပမာတို့သာလည်းတန်ထိုတရားသည်ကဘုဒ္ဓရသလုံး၍မြတ်ပြလှပါပေ၏ငါပြသိတော်မူပြီးမဟောတဲ့တရားတွေကပို့ပြီးတော့မြတ်ပြပါတယ်။ဘာဖြစ်လို့ကတ္တမစေတံဘိခွေမယအနက္ခတံဘိခွေစေတယံတို့ကတ္တမအဖက်ကြောင့်ဣဒံဤမြတ်ပြတဲ့တရားကိုအဟံငါပြသည်နဝဒာမိဟောကြားတော်မမူအဘာဒနိနဟိတံဘိခဝေနဟိတံဘိခွေအဘိညာယာနတံဘောဓာယာနနိဗ္ဗာန်ယာသံဝတ္တိဘိခွေစေတယံတို့ဣဒံဤမြတ်ပြလှဆောင်သောတရားစီကနအနတ္ထသံဟိတံသင်္ချေသရောရဲ့အကျိုးစီးပွားနှင့်ဆက်ရှင်မှုမရှိနာတိပြမစရိယကံသာသနာတော်၌ကျင့်ရမည်အစာဥသောသောမောမြတ်သောကျင့်စီလိုက်မဖြစ်နိဗ္ဗိဒါယသန္တရာဝတိယဒုက္ခမှငြိငွေ့ရအလောဟာနတံဟောတ္တိမဖြစ်ပေဝိရာဂာယရာဂကင်းပြယုံသိခြုံချင်းခြင်းကလည်းနတံဟောတ္တိမဖြစ်ပေနိရောဓာယရာဂခြုံချင်းခြင်းကလည်းနတံဟောတ္တိမဖြစ်ပေဥပသမယကိလေသာအပူမီးတို့ငြိမ့်ရအလုံးငါလည်းနတ်တော်တည်းဒီမဖြစ်ပေတတ္တမထို့ကြောင့်ဟံငါပြသည်နဝရာမိဟောကြားတော်မမူအပ်ပါပေကိဉ္စဘိခွေမယအခတဘိခွေจิตတယံတို့မြန်ငါပြသည်ကိဉ္စဖတရားခေါ်လေအခတဟောကြားတော်မူအပ်ပါတည်းဖတရားမျိုးကိုငါပြဟောတယ်ဟောတာကကိဉ္စဘိခွေမြာအခါတံဘိခွေခြေသားရတော်မဟာငါဘုရားတိကိဉ္စဖယ်တရားကိုလည်းအခါတံဟောကြားတော်မူသနိဣဒံဒုက္ခန္တိဘိခွေမြာအခါတံဘိခွေခြေသားရတော်ဣဒံဒုက္ခန္တိဤကဒုက္ခအရိယသစ္စာတရားဟု၍မြာငါဘုရားတိအခါတံဟောကြားတော်မူပါပေအယံဒုက္ခသမုဒယောတိမြာအခါတံအယံဤဒီကဒုက္ခသမုဒယောဒုက္ခဖြစ်ကြောင်းသမုဒယအရိယသစ္စာတရားကြီးဟု၍မယံငါပြသည်အခတဟောကြားတော်မူပါ၏အယံဒုက္ခនិရောဓောတိမယံအခတအယံဒုက္ခនិရောဓောတိဤကဒုက္ခ၆ရာនិရောဓအရိယသစ္စာတရားတိဟု၍မယံငါပြသည်အခတဟောကြားတော်မူပါ၏အယံဒုက္ခនិရောဓဂမိနိပฏิပထာတိဤကဒုက္ခ၆ရာនិရောဓနိဗ္ဗာန်သို့ရောက်ချွန်ကျင့်ခြင်းဖြစ်သည့်မကအရိယသစ္စာတရားတို့ဟု၍ဟံငါပြသည်အခတဟောကြားတော်မူပါ၏ဤကဒုက္ခသစ္စာလို့ငါဘုရားဟောတယ်။ဤကဒုက္ခဖြစ်ကြောင်းသမုဒိယအရိယသစ္စာတရားလို့ငါဘုရားဟောတယ်။ဤကဒုက္ခ၆ရာနိရောဓအရိယသစ္စာတရားလို့ငါဘုရားဟောတယ်။ဤကဒုက္ခ၆ရာနိရောဓနိဗ္ဗာန်သို့ရောက်ချောင်းကျင့်စဉ်ဖြစ်တဲ့မဂ္ဂအရိယသစ္စာတရားလို့ငါဘုရားဟောတယ်။ကတ္တမစေတံဘိက္ခုမယအခတံဘိက္ခုစေတယံတို့ဣဒံဤသစ္စာလေးပါးများတရားကိုကတ္တမအဖက်ကြောင့်မယံငါဘုရားသည်အခတံဟောကြားတော်မူအပ်ပါသည်။ဘိက္ခုစေတံယံတို့ဣဒံဟိဘိက္ခုအတ္တသံဣဒံဣဒံအာတိပြမစရိယကဣဒံနိဗ္ဗိဒါယဣဒံဝိရာဂါယနိရောဓါယဥပသမယအဘိညာယသံဘောဓါယနိဗ္ဗာန်ယသံဝတ္တိတတ္တမတံမယံအခတံဘိက္ခုစေတံယံတို့ဣဒံဤသစ္စာလေးပါးမြတ်တရားသည်အတ္တသံဣဒံအကျိုးစီးပွားနှင့်ဆက်ရှင်၏အေဒါဤသစ္စာလေးပါးမြတ်တရားသည်အာတိပြမစရိယကံသာသနာတော်၌ရှိဥစွာကျင့်ရမည်။မွန်မြတ်သောကျင့်သိလင်းဖြစ်ပေ၏။အေဒါဤသစ္စာလေးပါးမြတ်တရားသည်နိဗ္ဗိဒါယသန္တရာဝဇိယဒုက္ခမှနိငုယအလုငါ၎င်းသဟုတ္တိဖြစ်ပေ၏။အေဒါဤသစ္စာလေးပါးမြတ်တရားသည်ဝိရာဂာယဒါကကင်းပြယုံသိခြုံငြိမ်းရအလုငါသဟုတ္တိဖြစ်ပေ၏။အေဒါနိရောဓာယဣဒံဤသစ္စာလေးပါးမြတ်တရားသည်និရောဓာယရာဂခြုံငြိမ်းရအလုံးမှာတံဝဋ္ဌတိဖြစ်ပါပေ၏ဥပသမယကိလေသာအပူမီငြိမ်းရအလုံးမှာအဘိညာယထူးသောဉာဏ်ဖြင့်ထိုတွင်သိမြင်ရအလုံးမှာတံဝဋ္ဌတိဖြစ်ပါပေ၏သတ္တမထို့ကြောင့်ဤဟဤသာသနာတော်များတွင်၌သတ္တမတရားဘိက္ခုဣဒံဒုက္ခန္တိယောဂကရုဏာဘိက္ခေစေတယံတို့သောသတ္တမထို့ကြောင့်ဤအဤသာသနာတော်များတွင်၌ဒုံမေသင်္ချေသားတို့သည်ဣဒံဒုက္ခံဤကဒုက္ခအရိယသစ္စာတရားတရားဟု၏ယောဂတိယောကျွတ်သောအထုချင်းကိုကရဏီယောပြုသင်ပြုတိုင်လာပေ၏အယံဒုက္ခသမုဒယောဤကဒုက္ခဖြစ်ကြောင်းသမုဒယအရိယသစ္စာတရားတည်းဟု၏ ယောဂောတိယောကျွတ်သောအထောချင်းကိုကရဏီယောပြုသိမ်းပြုထိုင်လှပေ၏အယံဒုက္ခနိရောဓောတိဤကဒုက္ခ၆ရာနိရောဓအရိဟသစ္စာတရားဤဟု၍ယောဂောတိယောကျွတ်သောအထောချင်းကိုကရဏီယောပြုသိမ်းပြုထိုင်လှပေ၏အယံဒုက္ခနိရောဓဂမိနိပဋိဒါပဒါတိယောဂောကရဏီယောအယံဤတိကဒုက္ခနိရောဓဂမိနိပဋိပဒါဒုက္ခ၆ရာနိရောဓနိဗ္ဗာန်သောရောက်ချောင်းကျင့်စဉ်ဖြစ်သည့်မဂ္ဂအရိဟသစ္စာတရားဤဟု၍ယောဂောတိယောကျွတ်သောအထောချင်းကိုကရဏီယောပြုသိမ်းပြုထိုင်လှပေ၏ဒီလိုမြတ်စွာဘုရားကတိုက်တွန်းထားပါတယ်နော်သစ္စာလေးပါးကိုသိအောင်ကြိုးစားအထောက်ဖို့မြတ်စွာဘုရားကတိုက်တွန်းထားတယ်ဘာဖြစ်လို့လဲဒီသစ္စာလေးပါးထွန်းထွန်းသိပါမှသန္ဓရာဝဇိယဒုက္ခမှညင်ဝင်မဲ့ညုံမုံမဲ့သန္ဓရာဝဇိယဒုက္ခမှထွက်တန်နေတဲ့ရာဂမှကင်းပြတ်ရုံသွင်းချုပ်ငြိမ့်သွားမဲ့ရာဂချုပ်ရာဖြစ်တဲ့နိဗ္ဗာန်ကိုလည်းရရှိမဲ့ထူးသောဉာဏ်ဖြင့်ထွန်းထွန်းသိမြင်အပ်တဲ့နိဗ္ဗာန်တရားတော်အမြတ်ကိုလည်းဆက်ရောက်မှာဖြစ်တယ်ဒါကြောင့်ဒီသစ္စာလေးပါးကိုသိအောင်ကြိုးစားအထောက်ဖို့ဆိုပြီးမြတ်စွာဘုရားတိုက်တွန်းထားတာနော်အဲ့ဒီသစ္စာလေးပါးကဘာတွေလဲလို့ဆိုတော့အာလုံးကြားပွေးတဲ့အချိန်ဒုက္ခသစ္စာသမုဒိယသစ္စာနိရောဓသစ္စာမဂ္ဂသစ္စာအာလုံးပေါင်းလိုက်တော့သစ္စာလေးပါးအဲ့ဒီသစ္စာလေးပါးကိုမသိရင်တဏ္ဍာဝဆင်းရဲဒုက္ခရဲ့အဆုံးပိုင်းခြားဖြစ်တဲ့နိဗ္ဗာန်ကိုရမလားလို့မေးရင်မရနိုင်တဲ့အကြောင်းမြတ်စွာဘုရားနောက်ထပ်သုတ်တန်နေတော်တော်များများဟောထားပါတယ်နော်ကုဒါဂရတုတ်တံလို့ခေါ်ဆိုအပ်တဲ့တုတ်တံတစ်ခုမြတ်စွာဘုရားပရိနိဗ္ဗာန်ဆန္ဒတော်မူမဲ့နှစ်မှာထပ်မံပြီးဟောကြားထားတော်မူပါတယ်။ယောဟိကောစီပိကွေအေဝေထေယအဟံဒုက္ခအရိယသစ္စာယထဗုဒ္ဓနာပိသမေသဒုက္ခသမုဒယအရိယသစ္စာယထဗုဒ္ဓနာပိသမေသဒုက္ခနိရောဓအရိယသစ္စာယထဗုဒ္ဓနာပိသမေသဒုက္ခနိရောဓဂามိနိပฏิပဒံအရိယသစ္စာယထဗုဒ္ဓနာပိသမေသသမ္မာဒုက္ခတန္တံကရိတမိတိနေတံဌာနဝိသတိဘိက္ခွေจิตတယတောယောအကျင့်ပုဂ္ဂိုလ်သည်အင်းဤသို့ဝရေဟပြောဆိုလာညာအံကိဉ္ဝရေဟအဘေသောပြောဆိုလာညာအံဤအင်္ဂါတိဒုက္ခအရိယသစ္စာဒုက္ခအရိယသစ္စာတရားကိုယထာဘုဒ္ဓံမဟုတ်မပြဟုတ်တိုင်းမှန်စွာအနတ္တပိသမေသသမ္မာဒိဋ္ဌိဉာဏ်ပညာဖြင့်ကိုယ်ရမျက်မှောက်ထွင်ပေါက်မသိမမြင်မူ၍ဒုက္ခသမုဒယအရိယသစ္စာဒုက္ခဖြစ်ကြောင်းသမုဒယအရိယသစ္စာတရားကိုယထာဘုဒ္ဓံမဖောက်မပြဟုတ်တိုင်းမှန်စွာအနတ္တိဓမ္မေသတမ္မာဒိဋ္ဌိဉာဏ်ပညာဖြင့်ကိုယ်တိုင်မြင့်မော်ထွန်းဖောက်မသိမမြင်မူ၍ဒုက္ခနိရောဓအရိယသစ္စာဒုက္ခချုပ်ရာနိရောဓအရိယသစ္စာတရားကိုယထာဘုဒ္ဓံမဖောက်မပြဟုတ်တိုင်းမှန်စွာအနတ္တိဓမ္မေသတမ္မာဒိဋ္ဌိဉာဏ်ပညာဖြင့်ကိုယ်တိုင်မြင့်မော်ထွန်းဖောက်မသိမမြင်မူ၍ဒုက္ခနိရောဓဂามိနိပฏิပဒံအရိယသစ္စာဒုက္ခချုပ်ရာနိရောဓနိဗ္ဗာန်သို့ရောက်ကြောင်းဖြစ်သည့်အရိယသစ္စာတရားကိုဒုက္ခနိရောဓဂามိနိပฏิပဒံအရိယသစ္စာတရားကိုယထာဘုဒ္ဓံမဖောက်မပြဟုတ်တိုင်းမှန်စွာအနတ္တိသမေသသမ္မာဒိဋ္ဌိဉာဏ်ပညာဖြင့်ကိုယ်တိုင်မြင့်မော်ထွန်းဖောက်မသိမမြင်မူ၍ဒုက္ခသတ္တန္တရာဝဇိယဒုက္ခဤအန္တအဆုံးပိုင်းခြားဖြစ်တဲ့နိဗ္ဗာန်ကိုကရိတာမိငါရရှိအောင်ပြုလို့ရပြပြီအာဟု၍ဝရိယပြောဆိုလာညာအဣဒံဌာနဤကဲ့သို့ပြောဆိုသည့်အတိုင်းဖြစ်နေရသောအကြောင်းအရာမျိုးသည်နဝေစတိမရှိသည်သာလျှင်ဒီပုဂ္ဂိုလ်တယောက်ကပြောလာပြီတဲ့ဘယ်လိုပြောလဲငါသည်ဒုက္ခအရိယသစ္စာတရားကိုဟုတ်တိုင်းမှသောတမ္ပန်ဒိဋ္ဌိဉာဏ်ပညာဖြင့်ကိုယ်တိုင်မြတ်မောထွန်းဖောက်မသိမမြင်ပဲဒုက္ခဖြစ်ကြောင်းသမုဒိယအရိယသစ္စာတရားကိုဟုတ်တိုင်းမှသောတမ္ပန်ဒိဋ္ဌိဉာဏ်ပညာဖြင့်ကိုယ်တိုင်မြတ်မောထွန်းဖောက်မသိမမြင်ပဲဒုက္ခ၆ရာနိရောဓအရိယသစ္စာတရားကိုဟုတ်တိုင်းမှန်စွာသမ္မာဒိဋ္ဌိဉာဏ်ပညာဖြင့်ကိုယ်တိုင်မြတ်မောထွန်းဖောက်မသိမမြင်ပဲဒုက္ခ၆ရာနိရောဓနိဗ္ဗာန်သို့ရောက်ကြောင်းကျင့်စဉ်ဖြစ်သည့်မဂ္ဂအရိယသစ္စာတရားကိုဟုတ်တိုင်းမှန်စွာသမ္မာဒိဋ္ဌိဉာဏ်ပညာဖြင့်ကိုယ်တိုင်မြတ်မောထွန်းဖောက်မသိမမြင်ပဲဒုက္ခ၆ရာနိရောဓနိဗ္ဗာန်သို့ရောက်ကြောင်းကျင့်စဉ်လို့ခေါ်ဆိုအပ်တဲ့မဂ္ဂအရိယသစ္စာတရားကိုဟုတ်တိုင်းမှန်စွာသမ္မာဒိဋ္ဌိဉာဏ်ပညာဖြင့်ကိုယ်တိုင်မြတ်မောထွန်းဖောက်မသိမမြင်ပဲတဏ္ဍာဝဇိယဒုက္ခရဲ့အဆုံးပိုင်းခြားဖြစ်တဲ့နိဗ္ဗာန်ကိုငါရရှိအောင်ပြုလုပ်ရပြမယ်လို့ပုဂ္ဂိုလ်တရားကပြောဆိုလာခဲ့မယ်ဆိုရင်ထိုပုဂ္ဂိုလ်ရဲ့ပြောဆိုချက်သည်ပြောဆိုသည့်အတိုင်းဖြစ်နေရသောအကြောင်းအရာဘယ်လိုမှမရှိပါဘူးဆိုပြီးမြတ်စွာဘုရားကဒီလိုကုဋာကရတောက်တာမှာဟောကြားထားပါတယ်နော်အဲ့တော့ဒီသစ္စာလေးပါးကိုဟုတ်တိုင်းမှန်စွာသမ္မာဒိဋ္ဌိဉာဏ်ပညာဖြင့်ကိုယ်တိုင်မြတ်မောထွန်းဖောက်မသိရင်သန္တာဝဆင်းရဲဒုက္ခရဲ့အဆုံးပိုင်းခြားဖြစ်တဲ့နိဗ္ဗာန်ကိုဘယ်လိုမှမရနိုင်ဘူးလို့မြတ်စွာဘုရားဟောကြားထားပါနော်။ဒါကြောင့်သန္တာဝဆင်းရဲဒုက္ခရဲ့အဆုံးပိုင်းခြားဖြစ်တဲ့နိဗ္ဗာန်ကို အလိုရှိကြတယ်ဆိုရင်တော့မလုပ်ပါမလားသစ္စာလေးပါးကိုဟောတိုင်းမှန်စွာသမ္မာဒိဋ္ဌိဉာဏ်ပညာဖြင့်ကိုယ်တိုင်မြတ်မှထွန်းဖောက်သိမြင်အောင်ကြိုးစားရမယ်သူများအပြောနဲ့လွမ်းနေလို့တော့မရဘူးပေါ့နော်ဒုက္ခသစ္စာဆိုတော့ကဘာလဲတရားကြီးတွေဓမ္မကြီးတွေအများဆုံးနှိစက်တဲ့ဓမ္မသမစကြာဒေသနာတော်ပေါ့ဘုရားကဇာတိပိဒုက္ခသရာပိဒုက္ခဆိုပြီးဟောပြီးနောက်ဆုံးတန်ခိဋ္ဌိနာပိစုပါရဏေခန္ဓာဒုက္ခလူရင်တို့ချင်းပြောကြဆိုဆိုရင်ဥပါဒဏ်ရဲ့ခန္ဓာ၅ပါးသည်ဒုက္ခသစ္စာပဲဆိုပြီးဟောထားတယ်။ဥပါဒဏ်ရဲ့ခန္ဓာ၅ပါးဆိုတော့ကဘာတွေလဲ။ရူပုပါဒဏ်ရဲ့ခန္ဓာ၊ဝေဒနုပါဒဏ်ရဲ့ခန္ဓာ၊တိညုပါဒဏ်ရဲ့ခန္ဓာ၊သင်္ခါရုပါဒဏ်ရဲ့ခန္ဓာ၊ဝိညာဏုပါဒဏ်ရဲ့ခန္ဓာဆိုပြီးဥပါဒဏ်ရဲ့ခန္ဓာဘယ်နှပါးလဲ။၅ပါး။ရူပုပါဒဏ်ရဲ့ခန္ဓာကယုတ်တရားအစုပေါ့။ဘာတွေလဲလို့မေးတော့ဒီရူပပါဒခန္ဓာခန္ဓာဘာကိုခေါ်ရဲဆိုတော့မြတ်စွာဘုရားရှင်ကိုတော်တိုင်ခန္ဓာဝေကသံယုတ်ပါဠိတော်ခန္ဓာတုတ်ဓမ္မအတိအကျဟောထားပါတယ်နော်တသမတိဟဘိက္ခုယံကိစီရူပံအတိဌာနခန္ဓာပိစုံပါဏာဣဇဒံဝဘိဒံဝဩလာရိကဝဒုက္ခမဝဟိနဝပိဏိတဝယန္တုရေတန္တိေဝသာသောဥပါဒာနိယအယံဩဇတိရူပပါဒနေခန္ဓာအတိယုတ်တရားပိစုံပါယုတ်တရားအနာကယုတ်တရားဣဇဒယုတ်တရားဘိဒာယုတ်တရားဩလာရိကယောယိတန်တန်နဲ့ယုတ်တရားဒုက္ခမသိမ်မွေနုညာနဲ့ယုတ်တရားဟိနယုံညာနဲ့ယုတ်တရားအနိဒမောမြတ်တဲ့ယုတ်တရားဒူရာရှုနေတဲ့ယောဂီပုဂ္ဂိုလ်ရဲ့အသိဉာဏ်နဲ့ဝေကွာနေတဲ့ယုတ်တရားတန်တိကရှုနေတဲ့ယောဂဝဆရာပုဂ္ဂိုလ်ရဲ့အသိဉာဏ်နဲ့နိဂတ်တဲ့တန်တိကယုတ်တရားပေါင်းလိုက်တော့17မျိုးဒီ17မျိုးသောချင်ပြီးဒီနေတဲ့ယုတ်တရားအစုပေါင်းသည်အာသောတရားတို့၄ပါးတို့ဤတရားအယုံယူရာဖြစ်တဲ့၃၀ဘုံနေမည်အတွင်းနဲ့တည်ရှိမယ်။တဏှာဒိဋ္ဌိတို့ဒီကရောက်အာသောကံကငါရဲ့အကျိုးတရားလို့ဇွဲလန်းစရာဖြစ်မယ်ဆိုရင်အဲ့ဒီ၁၁မျိုးသောအချက်အဖြစ်တည်နေတဲ့ယုတ်တရားအစုဘုံကိုရူပုပါရဏခန္ဓာခေါ်တယ်ဆိုပြီးရှင်းထားတယ်။အလားတူပဲ၁၁မျိုးသောအချက်အဖြစ်တည်ရှိနေတဲ့ဝေဒနာတရားအစုဘုံကိုဝေဒနုပါရဏခန္ဓာ၁၁မျိုးသောအချင်းအပြည့်တည်ရှိနေတဲ့တင်ညာတရားအစုဘုံကိုသင်္ခါရုတင်ညုပါရဏေခန္ဓာ၁၁မျိုးသောအချင်းအပြည့်တည်ရှိနေတဲ့စေတနာဥဆောင်တဲ့စေတသိက်တရားစုအစုဘုံကိုလည်းသင်္ခါရုပါရဏေခန္ဓာ၁၁မျိုးသောအချင်းအပြည့်တည်ရှိနေတဲ့အတိစေဝိညာဉ်တရားအစုဘုံကိုဝိညာဏုပါရဏေခန္ဓာလို့ခေါ်ဆိုကြောင်းလည်းဆက်လက်ပြီးဟောကြားထားတော်မူပါတယ်။ပေါင်းလိုက်တော့အတိတ်ခန္ဓာ၅ပါးပိစုံပါခန္ဓာ၅ပါးအနာဂတ်ခန္ဓာ၅ပါးအစ္ဆဒခန္ဓာ၅ပါးဝိဒါခန္ဓာ၅ပါးဒူရခေါ်တဲ့ဒုက္ခမခေါ်တဲ့သင်္ဝေနုညာနဲ့ခန္ဓာ၅ပါးအလာဒိကခေါ်တဲ့ယောဤကျန်တဲ့ခန္ဓာ၅ပါးဒူရခေါ်တဲ့ရှုနေတဲ့ယောဂဝါဆိုတဲ့ပုဂ္ဂိုလ်ရဲ့အသိဉာဏ်နဲ့ဝေကွာနေတဲ့ခန္ဓာ၅ပါးတန်တိကခေါ်တဲ့ရှုနေတဲ့ယောဂဝါဆိုတဲ့ပုဂ္ဂိုလ်ရဲ့အသိဉာဏ်နဲ့နိဂတ်နေတဲ့ရှုလို့လွယ်ကူတဲ့ဥပါဒဏ်ရဲ့ခန္ဓာ၅ပါးပေါင်းပေါင်းလိုက်တော့17မျိုးသောအချက်အပြည့်တည်နေတဲ့ယုတ်တရားအစုဘုံဝေဒနာတရားအစုဘုံသင်ညာတရားအစုဘုံစေတသိက်သင်္ခါရတရားအစုဘုံအသိစိတ်ဝိညာဉ်တရားအစုဘုံတွေကိုဥပါဒဏ်ရဲ့ခန္ဓာ၅ပါးလို့ခေါ်ဆိုကြောင်းဘုရားရှင်ကရှင်းထားပါတယ်နော်အဲ့ဒီဥပါဒဏ်ရဲ့ခန္ဓာ၅ပါးဒီသစ္စာဒေသနာရဏိယဘာသစ္စာလဲဒုက္ခသစ္စာထိုဒုက္ခသစ္စာကိုဖြစ်ပေါ်စေတတ်တဲ့အကြောင်းတရားတွေကိုသမုဒိယသစ္စာလို့ခေါ်ပါတယ်နော်အဲ့ဒီသမုဒိယသစ္စာကဘာကိုသမုဒိယသစ္စာခေါ်ရဲဆိုရင်လည်းပတ်သက်ပြီးဘုရားရှင်သစ္စာတန်ရုံမှာလည်းဟောကြားထားပါတယ်နော်။ဟောအင်္ဂုတ္တပါဠိတော်တိကနိပဋိဋ္ဌာယရဏသုတ္တမကြတော့ကတမေသဘေခွေဒုက္ခသမုဒိယအရိယသစ္စာဝိဇ္ဇာယပိစယသင်္ခါရသင်္ခါရပိစယဝိညာဏဝိညာဏပိစယနာမရူပနာမရူပပိစယသလယရဏသလယရဏပိစယဖတ်တော်ဖတ်တာပိစယဝေဒနာဝေဒနာပိစယတဏတဏပိစယဥပါဒနာဥပါဒနာပိစယဘောဘောပိစယဇာတိဇာတိပိစယသာမရဏဒုက္ခပရိဒေဝဒုက္ခဒေါမနာတုပါယတတံဘုံတိအယောမေတ္တသကေဝလသာဒုက္ခခန္ဓာသာသမုဒိယဟောတိဣဒံဩသတိဘေခွေဒုက္ခသမုဒိယအရိယသစ္စာဆိုပြီးတော့ဒီလိုမြတ်စွာဘုရားဟောထားပါတယ်ဒီကြောင့်ကျောဆက်နွယ်မှုပရိစ္ဆေသမုပ္ပါသဘောတရားဆိုတာကအကြောင်းတရားဝိဇာတနာဥပါဒသင်္ခါရကံဆိုတဲ့အကြောင်းတရားအစုပုံနဲ့ဝိညာဉ်ဏယောတလရဖတ်တာဝေဒနာတနာဥပါဒဆိုတဲ့အကျိုးတရားအစုပုံအကြောင်းတရားအစုပုံနဲ့အကျိုးတရားအစုပုံမှရှိတယ်။အဲ့ဒီအကြောင်းတရားအစုပုံတွေကဝိဇာတနာဥပါဒသင်္ခါရကံပဲဒီဝိဇာတနာဥပါဒသင်္ခါရကံတွေကဘယ်တော့ကဖြစ်ခဲ့တယ်လို့မေးတော့ ဒီဒီဟေတောပိစာဣဒံနိဖလပိစကံဣဒံနိဟေတောပိစာအတိဖလပိစကံဆိုပြီးတော့တမဟဝိရောဒနိအထကရဝိသောတိမေအထကရအစရှိတဲ့အထကရကြီးများကပရိသမိရမေကပါဠိတော်ကြီးကိုကိုးကားပြီးတော့ဒီပရိစ္ဆသမုပ္ပါအင်္ဂါယတေကိုအတိတ်ကပြုစုပြီးတော့ကတဲ့ဝိဇာရဏဥပါဒသင်္ခါရကံဆိုတဲ့အကြောင်းတရား၅ပါးကိုသမုဒိယသစ္စာပိစ္ဆုပ္ပမထမပြုစုပြုထောင်နေတဲ့ဝိဇာရဏဥပါဒသင်္ခါရကံဆိုတဲ့အကြောင်းသမုဒိယသစ္စာတရား၅ပါးကိုနောက်အနာဂတ်အတွက်ခန္ဓာ၅ပါးကိုဖြစ်ပေါ်စေနိုင်တဲ့အကြောင်းတရားတွေကိုသမုဒိယသစ္စာဆိုပြီးထပ်မံဟောတာပါနော်။အဲဒါကြောင့်အတိတ်အကြောင်းတရား၅ပါးကြောင့်ပစ္စုပန်အကျိုးတရား၅ပါးဖြစ်ပေါ်ပစ္စုပန်အကြောင်းတရား၅ပါးကြောင့်နောက်ထပ်အနာဂတ်မဆုံးသေးရင်သံဃာခီးမဆုံးသေးရင်နောက်ထပ်အနာဂတ်ခန္ဓာ၅ပါးဒုက္ခသစ္စာတရားတွေထပ်ဖြစ်မယ်။အဲဒီကြောင်းကြောင်းဆက်နေမှုပရိစ္ဆာသမုပ္ပါဒ်သဘောတရားကိုဘုရားရှင်ကလည်းသမုဒိယသစ္စာဆိုပြီးဟောတာပါနော်။နိရတသစ္စာဆိုတော့ကဒီကြောင်းကျဆက်နေမှုပြိဿသမုပ္ပါဒ်သဘောတရားတွေချုပ်ငိမ့်မှုပဲချုပ်ငိမ့်တာကဖြစ်ပြီးပြတ်သွားလို့ချုပ်သွားတဲ့ချုပ်ငိမ့်ကနောက်ထပ်တန်းပြန်ဖြစ်အောင်မယ်ဆိုရင်ဒီပြန်ဖြစ်တဲ့နည်းကိုတော့ဥပ္ပါဒနိရောဓလို့ခေါ်ပါတယ်ဒီတိဋ္ဌာရဏသုတ်တမှာတော့ဘုရားရှင်ကဝိဇ္ဇာယတွေ့ဝအတ္တဝိရာကနိရောဓသင်္ခါရနိရောဓသင်္ခါရနိရောဓဝိညာဏနိရောဓဆက်ပြီးဖြင့်နောက်တစ်ခါဘယ်တော့မှထပ်မှပြီးဖြစ်မှုမရှိတဲ့ချုပ်ချင်းကိုအနုဘာဒနိရောဓလို့ခေါ်ပါတယ်။အတေသဝိရာကနိရောဓအကျဉ်းချမရှိဂုံစင်အောင်ချုပ်ပါတယ်လို့ဒီလိုလဲဟောထားပါနော်။ဝိဇာတနာဥပါဒသင်္ခါရကံဆိုတဲ့အကြောင်းတရားတွေကနောက်ထပ်တစ်ခါဘယ်တော့မှမဖြစ်တော့ချုပ်ချင်းပြီးဘယ်ခါမှချုပ်မလဲလို့မေးတော့ဘုန်းကြီးတို့နောက်အနာဂတ်ကာလပေါ့ခုတရားအထောက်နေတဲ့ပုဂ္ဂိုလ်အနေနဲ့ယဟနာမဖြစ်သေးတဲ့အတွက်ယဟနာဖြစ်မဲ့အချိန်ဒီအနာဂတ်လို့ပြောနိုင်ပါတယ်နော်။အဲ့ဒီဒီဘဝအနာဂတ်ဖြစ်ခြင်းလည်းဖြစ်မယ်ဒီဘဝယန္တာဖြစ်မယ်ပုဂ္ဂိုလ်အတွက်နောင်ဘဝတစ်ခုခုသံသရာတစ်ခုခုကြာမှယန္တာဖြစ်မယ်ဆိုရင်လည်းနောင်အနာဂတ်ယန္တာဖြစ်မယ်အချိန်အဲ့ယန္တာဖြစ်မယ်အချိန်မှာအရတ္တမရတဲ့အချိန်ခါမှာအရတ္တမရဲ့ဆုံးအားကြောင့်ဝိဇာတနာဥပါဒံဆိုတဲ့ကိလေသာတွေအကျဉ်းချမရှိကုန်စင်အောင်ချုပ်ငိမ့်သွားတယ်ဝိဇာတနာဥပါဒံသင်္ခါရကံဆိုတဲ့ကိလေသာတွေချုပ်ငိမ့်သွားတဲ့အတွက်ကိလေသာအစိုးရအစိဒတ်တွေအပြင်းထောက်ပံ့မှုကိုမရရှိတဲ့အတွက်အရတ္တမမဆိုင်မီပြုစုပြည့်တော်တဲ့ကာနေကနောက်ထပ်တစ်ဖန်ဘဝသင်ကိုအကျိုးပေးနိုင်တဲ့စွန့်ဟင်းတွေကုန်သွားတယ်။အဲ့ဒီစွန့်ဟင်းကုန်ခန်းသွားတဲ့အခါမှာဝိသဒနာဥပါဒါနဲ့လောကချုပ်ငိမ့်ခြင်းကြောင့်နောက်အနာဂတ်မှာလည်းပရိနိဗ္ဗာန်သုတိပြီးတဲ့နောက်ပိုင်းမှာဝိညာဏယောတလရဖတ်တော်ဝိညာဏခေါ်တဲ့အကျောခန္ဓာ၅ပါးဒုက္ခတိကသစ္စာတရားတွေလည်းအကျဉ်းချမရှိပုံစံအောင်ချုပ်ငိမ့်သွားပါတယ်။အဲ့ဒီချုပ်ငိမ့်မှုကိုနိရောဓသစ္စာလို့ခေါ်ပါတယ်နော်။အဲ့ဒီဒုက္ခသစ္စာလည်းဟုတ်တိုင်းမှစွာမသိဘူး။သမုဒိယသစ္စာလည်းဟုတ်တိုင်းမှစွာမသိဘူး။နိရောဓသစ္စာလည်းဟုတ်တိုင်းမှစွာမသိဘူးဆိုရင်အဲ့လိုမသိမှုတွေတဘုံကြီးထမ်းပြီးတရားအထောက်နေတဲ့ပုဂ္ဂိုလ်ရဲ့တန်တားမှာသန္တရာဝစီဒုက္ခကြီးကုံဆုံးရဖြစ်တဲ့နိဗ္ဗာန်ကိုရနိုင်မလား။မရနိုင်ဘူးလို့မြတ်စွာဘုရားကတော့အတိအကျဟောတယ်။ဥပမာလေးနဲ့ဟောပါတယ်။ဥပမာကခုလိုအစာအုပ်တစ်ခုဆောင်မယ်ဆိုရင်ဒီအစာအုပ်ပေါ်မှာအထွတ်တတ်တဲ့ပြတ်တတ်ချောင်ပေါက်တဲ့အစာအုပ်တစ်ခုဆောင်တော်မယ်ဆိုရင်ဒီတိုင်နေရှိရမယ်သို့မဟုတ်နာယံနေရှိရမယ်ရဝိုင်းနေရှိရမယ်ထုတ်နေရှိရမယ်အဲ့ဒီလိုရှိတဲ့အစာအုပ်ပေါ်မှာကတိုင်နေမြားတွေတင်ပြီးတော့ပြတ်တတ်ချောင်ပေါက်တဲ့အစာအုပ်တစ်ခုဆောင်မယ်ဆိုရင်ဆောင်လို့ဖြစ်နိုင်တယ်အပိုင်းအစာအုပ်လို့ခေါ်ဆိုအပ်တဲ့တိုင်နေလည်းမရှိဘူးနာယံနေလည်းမရှိဘူးရောဝိုင်းနေလည်းမရှိဘူးထုတ်နေလည်းမရှိဘူးတိုင်နေမြားတွေတင်ပြီးအစာအုပ်တစ်ခုကိုဆောက်မယ်ဆိုရင်ဖြစ်နိုင်မလားမဖြစ်နိုင်ဘူးအဲ့ဒီပုံစံအတိုင်းပဲဒုက္ခသစ္စာသမုဒိယသစ္စာနိရောဓသစ္စာမဂ္ဂသစ္စာခေါ်တဲ့သစ္စာလေးရတရားများကိုဟုတ်တိုင်းမှန်စွာသမ္မာတ္တိညာပညာဖြင့်ကိုယ်တိုင်မျက်မှောက်ထွန်းဖောက်မသိမမြင်ပဲသန္တရာဝစီရဲ့ဒုက္ခရဲ့အဆုံးပိုင်းချဖြစ်တဲ့နိဗ္ဗာန်ကိုရရှိအောင်ငါပြုလို့ပြမယ်လို့ပုဂ္ဂိုလ်တယောက်ကပြောဆိုလာခဲ့မယ်ဆိုရင်သူပြောဆိုတဲ့အတိုင်းဖြစ်နိုင်တဲ့အကြောင်းအရာဘယ်လိုမှမရှိပါဘူးဆိုပြီးတော့မြတ်စွာဘုရားဟောထားတယ်နော်။ဒါကြောင့်တရားကြီးတွေဒီမကြီးတွေလည်းစွမ်းအားရှိတဲ့တော့တရားတော်အထုတ်ကြမှာဖြစ်ပါတယ်နော်။မိမိတို့အထုတ်တဲ့တရားဒီသစ္စာလေးပါးကိုဟုတ်တိုင်းမှန်စွာသိတဲ့တရားဟုတ်သည်မဟုတ်သည်ကိုတော့ဝေဖန်ဆန်းစစ်ဖို့တော့လိုအပ်လာပါတယ်နော်။အဲဒီတော့သစ္စာလေးပါးမှာဒုက္ခသစ္စာကခေါဏကပြောခဲ့တဲ့အတဥပါဒနဲ့ခန္ဓာ၅ပါးဖြစ်တော့ရူပုပါဒနဲ့ခန္ဓာအရာယုတ်တရားယုတ်တရားတို့မြည်သည်ဘုန်းကြီးတို့ဗုဒ္ဓဘိက္ခာမှာယုတ်ကလလို့ခေါ်တဲ့အမှုံလေးတွေအနေနဲ့ဖြစ်ပါတယ်နော်ဒီယုတ်ကလအမှုံလေးတွေကဒီနေ့ သိဘောမှာပြောနေတဲ့အတွန်တို့တဲ့ကိုအစာပေါင်းများစွာဒီကောဒီမှာလို့ယူဆရပါတယ်နော်အဲ့ဒီယုတ်ကလကလေးတွေဒီယုတ်တရားလားလို့မဟုတ်သိဘောယုတ်ကလတစ်ခုတစ်ခုမှာမထဝီရဘောတိသောဝါရောအစိမ့်နာရတာဩဇာသတိဖြင့်သဘောတရား၈ခု၉ခု၁၀ခုသတိရှိတယ်အဲ့ဒီသဘောတရားလေးတတ်တကလားယုတ်တရားဖြစ်ပါတယ်အဲ့ဒီယုတ်တရားတွေဒီဖြစ်ပြီးတာနဲ့ချက်ချင်းပြတ်တယ်အဲ့ဒီယုတ်တရားတွေရဲ့ဖြစ်မှုပြတ်မှုကိုမြင်အောင်ရှုရမယ်သူတို့ကဥပါဒဏ်ရဲ့ခန္ဓာ၅ပါးအဲဒီဥပါဒဏ်ရဲ့ခန္ဓာ၅ပါးအစ္ဆဒလည်းပါတယ်ဘိဓာလည်းပါတယ်အတိတ်လည်းပါအတိတ်ခန္ဓာ၅ပါးလည်းပါတယ်ပိဿုဗံခန္ဓာ၅ပါးလည်းပါတယ်အနာဂတ်ခန္ဓာ၅ပါးလည်းပါတယ်အတိတ်ကဖြစ်ပြီးပြီမရှိဘူးမရှိတော့ဘယ်လိုရှုမလဲဆိုပြီးတော့တချို့ကဒီလိုပြောတယ်နော်ဘုရားရှင်ကတော့အတိတ်ခန္ဓာ၅ပါးလည်းရှုဖို့ပိဿုဗံခန္ဓာ၅ပါးကလည်းဝိပဿနာရှုဖို့အနာဂတ်ခန္ဓာ၅ပါးကိုလည်းဝိပဿနာရှုဖို့အတိအကျဟောကြားထားပါတယ်နော်ဟောကြားတဲ့သုတ်တန်နဲ့တခါကြီးနေနဲ့နိစ္စတာဆိုအနတ္တလက္ခဏာသုတ်တန်ကြည့်ပါနော်အနတ္တလက္ခဏာသုတ်တန်မှာပိဿဝကိ၅ဥဒ္ဒကိုဘုရားရှင်ကယုတ်တရားသိနိစ္စလားအနိစ္စလားမေးတော့အနိစ္စလို့ဖြေတယ်ဒုက္ခလားအနိစ္စဖြစ်တဲ့တရားသိဒုက္ခလားဒုက္ခလားမေးတော့ဒုက္ခပါလို့ဖြေတယ်ဒီအနိစ္စဖြစ်တဲ့ဒုက္ခဖြစ်တဲ့ဟောမြန်ပစ္စည်းတည်းဝိပရိနာမဓမ္မဖြစ်နေတဲ့ဒီဒီယုတ်တရားကိုငါပဲငါဟာပဲငါရဲ့အတ္တပဲလို့ရှုတင်ပါမလားမေးတော့လေမရှုတင်ပါဘူးဆိုပြီးပြိဿဝကေငါဥရောကပြန်လေးလျှောက်ထားတယ်ခန္ဓာ၅ပါးလုံးကိုဒီလိုပုံစံတို့မေးပြီးတဲ့အချိန်ခါမှာဘုရားရှင်ကဘယ်လိုဝိပဿနာရှုဖွယ်ကိုသင်ပေးလဲတသမာတိဟဘိခေဝေယံကိစီရူပံဒိဌာနကတပိဿုဘာနာဣဇဒံဝဘိဓဝဩလာရိကဝဒုက္ခမဝဟိနဝပဏိဏဝယံတုရေတန္တိခေဝတဗ္ဗရူပံနေတံမမနေသောဟမတ်မေနမေသောအတ္တတိဧဝမေတံယထဘုဒ္ဓံတမပညာယထတ္တဖံဆိုပြီးဒီလိုဝိပဿနာရှုွက်သင်ပေးလိုက်ပါနော်အတိယုတ်တရားပိဿုဗံယုတ်တရားအနာဂတ်ယုတ်တရားဣဇဒယုတ်တရားဗိဓယုတ်တရားဩလာရိကခေါ်တဲ့ယုံဉာဏ်တဲ့ယုတ်တရားသူခုမခေါ်တဲ့သင်္ဝေနုဉာဏ်တဲ့ယုတ်တရားဟိနခေါ်တဲ့ယုံဉာဏ်တဲ့ယုတ်တရားပဏိတခေါ်တဲ့မောမြတ်တဲ့ယုတ်တရားဒုရခေါ်တဲ့ရှုနေတဲ့ယောဂဝါဆိုတာပုဂ္ဂိုလ်ရဲ့အသိဉာဏ်နဲ့ဝေးကွာတဲ့အရှုအခက်တဲ့ယုတ်တရားတန်တိခေခေါ်တဲ့ရှုနေတဲ့ယောဂဝါဆိုတာပုဂ္ဂိုလ်ရဲ့အသိဉာဏ်နဲ့နေကတဲ့ရှုလို့လွယ်ကူတဲ့ယုတ်တရားပေါင်းလိုက်တဲ့တစ်ဆိုင်တစ်မျိုးသောအချင်းအပြည့်ဒီနေတဲ့ဒီယုတ်တရားစုပုံကိုအနိစ္စလို့ရှုပါဒုက္ခအဒုက္ခလို့ရှုပါအနတ္တလို့ရှုပါဆိုပြီးသင်ပေးတယ်သင်ပေးတဲ့အတိုင်းပိဿဝကေ၅ဥတော်ကလိုက်ပြီးရှုပါသောတတ်တော်မူနိုင်သည့်အတွက်အနတ္တလက္ခဏာသုတ်တံဒေသနာတော်ဏီကုန်ပြီးဆုံးသွားတဲ့အချိန်ခါမှာဘာဖြစ်သွားလဲအရတ္တဖို့တည်သွားကြတယ်နော်ပိဿဝကေ၅ဥရောအရတ္တဖို့တည်ကြတယ်တည်ကြတဲ့အချိန်ခါမှာအတိတ်ယုတ်တရားတွေကိုအတိတ်ခန္ဓာ၅ပါးကိုရှုတယ်လားမရှုဘူးလားမေးရင်ဘယ်လိုဖြစ်မလဲရှုကြပါလားအနာဂတ်ခန္ဓာ၅ပါးလည်းရှုကြပါလားပိဿုဗံခန္ဓာ၅ပါးလည်းရှုကြပါလားအဲ့ဒီခန္ဓာ၅ပါးတွေကိုသိဖို့အတွက်တပည့်တော်တို့ကဘာလုပ်ရမလဲလို့မေးစရာရှိတယ်နော်ဘုရားရှင်ကဟောသစ္စာတန်ယုတ်နဘတ်တိသုတ်တံတော့မှာမြတ်စွာဘုရားကသမာဓိသုတ်တံဆိုတဲ့သုတ်တံတစ်ခုဟောတာပါအဲ့ဒီသုတ်တံမှာဘုရားစွာဘုရားကဘယ်လိုဟောသလဲသမာဓိဘိက္ခွေပါဝေထသမာဟိတောဘိက္ခွေဘိက္ခုယထာဘုဒ္ဓံပဇာနာတိဘိက္ခွေစိတ္တယံတော့သမာဓိသမာဓိကိုပါဝေထပေါ်များကြပါကုန်လောသမာဟိတောသမာဓိရှိတဲ့ပုဂ္ဂိုလ်သည်ယထာဘုဒ္ဓံမဟုတ်မပြဟောတိုင်းမှန်စွာပဇာနာတိကိုယ်ပဲပြပြသိကိဉ္စယထဘုဒ္ဓံပသနာတိကိဉ္စအဘယ်တရားကိုပင်လင်ယထဘုဒ္ဓံမဟုတ်မပြဟုတ်တိုင်းမှန်စွာပသနာတိကိုယ်ကိုယ်ပြပြသိရှိလေသည်ဘယ်တရားတွေကိုဟုတ်တိုင်းမှန်စွာကိုယ်ကိုယ်ပြပြသိရှိမလဲလို့ဒီလိုဘုရားရှင်ကမေးပြီးတော့ဘာဖြေလဲဣဒံဒုက္ခံတိဘုခွေယထဘုဒ္ဓံပသနာတိယံဒုက္ခသမုဒယောတိယထဘုဒ္ဓံပသနာတိယံဒုက္ခនិရောဓောတိယထဘုဒ္ဓံပသနာတိအယံဒုက္ခនិရောဓဂ ामि နိပရိပဒတိယထဘုဒ္ဓပသနာတိအယံဒုက္ခនិရောဓဂ ामि နိပရိပဒတိယထဘုဒ္ဓပသနာတိဤကဒုက္ခသစ္စာဤကသမုဒယသစ္စာဤကនិရောဓသစ္စာဤကဒုက္ခချုပ်ရန်និရောဓနိဗ္ဗာန်သို့ရောက်ချောင်းကျင့်စဉ်ဖြစ်သည့်မေက္ခအရိယသစ္စာတရားလို့ဟုတ်တယ်မှန်စွာသိမယ်အဲ့ဒီလိုဟုတ်တယ်မှန်စွာသိရှိအတွက်သင်္ချင်သားတို့တမာရိကိုထူထောင်ကြပါဆိုပြီးမြတ်စွာဘုရားကတိုက်တွန်းထားတယ်နော်တမာရိထူထောင်လို့အောင်မြင်ခဲ့ရင်တော့စနစ်တကျကျင့်မယ်ဆိုရင်ဘုရားရှင်ဟောတော်မူတဲ့အတိုင်းဒီအတိတ်ခန္ဓာ၅ပါးပြိဿုဗ္ဗခန္ဓာ၅ပါးအနာဂတ်ခန္ဓာ၅ပါးဣဇဒခန္ဓာ၅ပါးဝိဒခန္ဓာ၅ပါးအစရှိတဲ့တစ္ဆတ်တမျိုးသောအရှာဖြင့်ဒီနေ့လည်းဥပါဒဏ်ရဲ့ခန္ဓာ၅ပါးကိုဟောတိုင်းမှာဆိုသိနိုင်ပါတယ်နော်အဲဒါကြောင့်ဒီကကြီးတွေတမာရီတစ်ခုခုတော့ထူထောင်ကြပါ သမားကြီးထူထောင်လို့ဘုံအပိုင်းနဲ့ပတ်သက်ပြီးမြတ်စွာဘုရားဟောကြားထားတော်မူတာကတော့သမထကမ္မထမ40ရှိတယ်40ထဲကမိမိတို့နှိမ့်ချိုက်တဲ့ကမ္မထတစ်ခုခုပြန်စောစောမြဲမြဲသမားကြီးကိုထူထောင်ထားဖို့တော့လိုပါတယ်နော်အဲ့ဒီသမားကြီးကိုစနစ်တကျထူထောင်နိုင်လို့အောင်မြင်ခဲ့မယ်ဆိုရင်တော့ဒီခန္ဓာငါးပါးယောတိယအနန္တရားတွေကိုဟောတတ်မှစွာသိနိုင်တယ်သမုဒိယသစ္စာကိုလည်းဟောတတ်မှစွာသိနိုင်တယ်နိရောဓသစ္စာမဂ္ဂသစ္စာတွေကိုလည်းဟောတတ်မှစွာသိနိုင်ပါတယ်သစ္စာလေးပါးကိုဟောတတ်မှစွာသိပါမှတဏ္ဍာဝဇ္ဇဒုက္ခရဲ့အဆုံးပိုင်းကြဖြစ်တဲ့နိဗ္ဗာန်ကိုရရှိနိုင်ကြမှာဖြစ်ပါတယ်နော်ဒါကြောင့်ဒီနေ့တရားနာပရိသတ်အပေါင်းသူတော်ကောင်းတို့လည်းမိမိတို့ကြည်ကြံကြောကိုပွားများအထောက်နေတဲ့တရားသည်သစ္စာလေးပါးကိုသမာဓိဋ္ဌိဉာဏ်ပညာဖြင့်ကိုယ်နဲ့မျက်မှောက်ထွက်ပေါက်သိမြင်တဲ့တရားဖြစ်အောင်ကြိုးစားကြပါလေတိုက်တွန်းခြင်းဖြင့်တရားသိကြစို့နော်